ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြေသူမြေဝါဖြစ်ကြောင်းတတ်သိခံကတ် CI ကတ်ရဖို့အတွက်ကတ်ထုတ်ပေးတဲ့နေရာကိုသွားတာမှာနယ်မြေဖြတ်ကျော်ခွင့်ခွင့်ပြုစာမပါတဲ့အတွက်အဖမ်းဆီးခံရတာတွေရှိနေပါတယ်။ထိုင်းနိုင်ငံအတွင်းကရွှေ့ပြောင်းအလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်ကတ်ရှိထားပြီးမြေသူမြေဝါဖြစ်ကြောင်းတတ်သိပြနိုင်တဲ့ CI ကတ်ရဖို့လျှောက်ထားနိုင်ကြတာဖြစ်ပါတယ်။အဖမ်းခံထားရတဲ့မြန်မာအလုပ်သမားတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဘန်ကောက်မြို့ကအလုပ်သမားဆိုင်ရာတန်ရာရှိဟာဒီနေ့တနင်္လာနေ့မှာထိုင်းအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံမှာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမဟာထိုင်းဒေသအပါအဝင်မြန်မာလုပ်သမားအများစုရှိရာနေရာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလုပ်ဆောင်ပေးနေတာပါ။မဟာဆိုင်ဆိုတဲ့နေရာမှာတော့တနေ့ကိုလူရည်ထောင်နဲ့ချီပြီး CI ကတ်ကိုလာလုပ်နေကြပြီမဲ့ဒီကတ်ကိုလုပ်ဖို့လာရင်းနဲ့အဖမ်းဆီးတွေလည်းရှိနေတာမို့အလုပ်သမားတွေအတွက်အခက်အခဲတွေလည်းကြုံနေရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်ကတော့အလုပ်သမားတွေအနေနဲ့တက်ဆိုင်ရာနယ်မြေတွေမှာနယ်မြေဖြတ်တန်းခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်အဖမ်းဆီးခံနေရတာဖြစ်တယ်လို့လည်းပြောပြပါတယ်
။မေချိုပေါ့နော်မေချိုဖြတ်တန်းခွင့်ကြောင့်ဖြစ်နေတာအဲ့တော့ကျွန်တော်တို့ကဒီကနေလေကျော်ဖြတ်သန်းမယ်ဆိုလို့ရှိရင်တို့ညွန့်နယ်ရုံပေါ့နော်ညွန့်နယ်လူမယုံမှာတော့တိုင်းနိုင်ငံညွန့်နယ်လူမယုံမှာတော့တော်ရင်တော့လေကျော်ဖြတ်သန်းခွင့်စာယူယူပြီးမှသွားပါလို့ပြောတာနော်ကော့တောင်းဟိုကျွန်တော်မယ်ဆိုင်မဲဆောက်ပေါ့နော်အဲ့မှာကျွန်တော်ဖြတ်သန်းဖို့သွားမယ်ဆိုရင်တကယ်လို့အဲ့ဒါရှိနေတဲ့ညွန့်နယ်ချက်ပေါ့နော်အဲ့ဒါလေးအနိုင်ငံမှာကျွန်တော်တို့စုနှစ်ပြောင်းစုနေချိန်မှာတော့ဟိုဖန်ဆီးဖို့ကျွန်တော်တို့ဒီကတို့ရဲ့သက်ဆိုင်ရာပေါ့သက်ဆိုင်ရာနိုင်ငံရဲ့ဌာနတွေပေါ့နော်ကျွန်တော်ဟောလုပ်တာရှိတယ်ကျွန်တော်စွန့်ထားတာလေးပဲရှိတယ
်ဒီလိုအခက်အခဲတွေရှိနေတဲ့အတွက်တနင်္လာနေ့မှာတော့ခိုင်းဆိုးရတာဝန်ရှိသူတွေကို CI ကတ်လောက်ဆောင်နေတဲ့ကာလမှာအလုပ်သမားတွေကိုအခက်အခဲမရှိအောင်လို့ဆွေးနွေးမှုတွေလုပ်သွားမယ်လို့ပြောပါတယ
်တနင်္လာနေ့မှာကျွန်တော်မနိုင်ငံအစည်းအဝေးရှိပါတယ်မြန်မာနဲ့တနင်္လာခွဲမှာကျွန်တော်ဒီလိုမှာကျွန်တော်ပြန်ပြီးတော့ဒီနေ့အဲဒီနိုင်ငံရဲ့ဟိုလောကပေါ့နော်လောကအကြီးဆုံးကြီးရဲ့နောက်ကျွန်တော်တို့ဟုတ်ပါဆိုရင်နိုင်ငံသားရေးပါမယ်။ဟုတ်ဟုတ်ပါမယ်။ထိုင်းပြည်ဝင်ပေါ့နော်ဒီလိုလူ့ဘာဝဝင်ကြီးတာပါမယ်ကျွန်တော
်။မိသူမိဝါဖြစ်ကြောင်းတက်တဲ့ကန်စာအုပ်ဟာထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတ်သက်တမ်းအတိုင်းဗီဇာရရှိသွားမှာဖြစ်ပြီးဒီအတွက်နေရက်ပြန်အလုပ်သမားတွေအနေနဲ့အထောက်အထားအပြည့်စုံပါမယ်ဆိုရင်ဖမ်းဆီးခံရတာတွေကိုကြုံရတော့မှာမဟုတ်ဘူးလို့ဆိုပါတယ်
။ဟာမဖမ်းလို့မရဘူးဗီဇာရှိရတယ်သူမှာ
။
ဗီဇာရှိတယ်သူဗီဇာပြီးထားတဲ့အတွက်ဟုတ်ပါမယ်လည်းဒီမှာရှိတဲ့ဗီဇာလည်းရှိတဲ့သူစစ်စစ်ပြပါညာသူအကုန်ရှိနေတာ။အဲတော့ဗီဇာတခါတည်းထုပေးရထုပေးဖို့ထုတာပေါ့နော်ဥဒ္ဒေတနည်းကြရင်တနည်းပေးမယ်လေ။နှစ်ငါးလကြရင်ငါးလပေးမှာလေသူ။ဒါပရမအစင်ပေါ့နော်
။မိသူမိဝါဖြစ်ကြောင်းတက်တဲ့ကန်စာအုပ်တွေကွန်ပျူတာအချက်လက်အပြည့်စုံရယူထားမှာဖြစ်ပြီးအထူးသဖြင့်မျက်လုံးတွေကိုစကင်ဖတ်ပြီးလက်စဲချောင်းရဲ့လက်ပွေတွေကိုလည်းတေးချာစီစစ်ရယူသွားမှာဖြစ်တယ်လို့လည်းပြောပြပါတယ်
။မျက်စိဘောနော်မျက်စိတို့လက်ပွေဆိုရင်လည်းကျွန်တော်ခုတည်းမဟုတ်ဘူးဘောနော်လက်စဲကြောင့်တော့ဖတ်နိုင်တယ်ဒါဆိုဒါလေးအကုန်ကြတာအချက်လက်ရနေတော့နောက်ချိန်မှာသူတို့ဒီကျွန်တော်နိုင်ငံသားတွေအနေနဲ့အချက်လက်ထောက်ထားတွေပြည့်စုံသွားတယ်တာမန်နိုင်ငံကတော့ယူယူအကုန်လုံးအဆင်ပြေ
လက်ရှိမှာတော့မိသူမိဝါဖြစ်ကြောင်းတက်တဲ့ကန်စာအုပ်ထုတ်ပေးရေးလုပ်ငန်းစဉ်ကိုနေရာ6ခုမှာမတ်လ3ရက်နေ့ကစတင်ပြီးလှုပ်ဆောင်နေခဲ့တယ်လို့အနည်းဆုံး6လထက်မနည်းအချိန်ကာလသတ်မှတ်ပြီးပန်းရောင်ကတ်လုပ်ထားတဲ့အလုပ်သမား9သိန်းလုံးရရှိသွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်။